ဂါဇာဒေသအပြစ်ခက်ရစရေးအဆိုပြုချက်တည်းရဲ့အစ္စရေးကကန့်လန့်ချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဂါဇာတောင်ပိုင်းရာဖာမြို့ကိုဒီအစ္စရေးတပ်တွေကတင့်ကားတွေလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေပါတယ်။အစ္စရေးရဲ့ဂါဇာဒေသအပြစ်ရစရေးအဆိုပြုချက်အဖြစ်သမ္မတဘိုင်ဒန်ထုတ်ပြန်ချက်ကြေညာပြီးတော့အချိန်ပိုင်းလေးအတွင်းမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူကဟာမက်စ်အဖွဲ့ကိုအပြည်တိုင်ချိန်မုံရေးအပါအဝင်အစ္စရေးရဲ့ရည်မှန်းချက်အားလုံးမပြည့်မချင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းစစ်သေးကြွအဖွဲ့ဟာမက်စ်ကတော့သမ္မတဘိုင်ဒန်ချပြတဲ့အစီအစဉ်ကိုအကောင်းမြင်သုံးသပ်စဉ်းစားသွားမယ်လို့တုံ့ပြန်ထားပါတယ်။ဂါဇာမှာပြည်ပခါတွေအဆုံးတတ်နိုင်ဖို့အတွက်အဆင့်3ဆင့်ပါတဲ့အပြစ်ရဲ့အဆိုပြုချက်ထဲမှာတော့ပထမအဆင့်အနေနဲ့သတင်း6ပတ်ကာလအတွင်းဂါဇာကလူရေတိတ်တီးတဲ့ဒေသအလုံးမှာရှိနေတဲ့အစ္စရေးတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းဖို့အဲ့နောက်ဟာမက်စ်ဖွဲ့ကဖမ်းဆီးထားတဲ့တရားခံတွေအလုံးကိုပြန်လွှတ်ပေးပြီးတော့အပြန်အလှန်အနေနဲ့ပါလက်စတိုင်းကအကျဉ်းသားတွေကိုလည်းအစ္စရေးကပြန်လွှတ်ပေးဖို့နောက်ဆုံးတတိယအဆင့်အနေနဲ့ကတော့ဒီသတင်းပတ်6ပတ်ကာလအတွင်းမှာရေရှည်ခိုင်မာတဲ့အပြစ်ရဲ့သဘောတူညီချက်ရရှိအောင်အစ္စရေးနဲ့ပါလက်စတိုင်းကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ပြီးတော့ဒီလိုညှိနှိုင်းနေတဲ့အချိန်ထဲမှာလည်းအပြစ်ရထားဖို့ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်အစ္စရေးရဲ့ဒီအဆိုပြုချက်ကိုဟာမက်စ်ဖွဲ့ကလည်းလက်ခံဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းထောက်ခံပါတယ်။စစ်ပွဲကြီးရပ်ဖို့အချိန်တန်ပြီးနေ့သစ်စဖို့အချိန်ရောက်ပြီလို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။